အေးအေးရခိုင်လက်နက်ကင်ဖွဲ့နေတိုက်ပွဲတွေဖြစ်နေတဲ့ရခိုင်မြောက်ပိုင်းဒေသမှာမနေ့ကရဲရင်နဲ့တိုက်ခိုက်ခံရတဲ့အတွက်ဒုရဲမှုတဦးအပါအဝင်လုံခြုံရေးတာဝန်ရှိသူ2ဦးသေဆုံးပြီး3ဦးထဏ်ရာရခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းမင်းပြားပုံနှချွန်းနဲ့ဘူးတီရောင်မြို့နယ်တွေမှာမနေ့ကအထိတိုက်ပွဲတွေရှိနေပြီးထိခိုက်သေဆုံးမှုတွေလည်းရှိတယ်လို့သိရပါတယ်။ VOA သတင်းတောင်နိုင်ကွန်းအိမ်စုံစမ်းမေးမြန်းထားပါတယ်ရှင်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်ပုံနေကျွန်းမြို့နယ်တွင်ရဲတပ်ဖွဲ့ရင်တန်းတိုက်ခိုက်ခံရမှုမှာဒူရဲမှုတူကြဆုံခဲ့သလိုမင်းပြမြို့နယ်တွင်တိုက်ပွဲဖြစ်ပွားမှုအခြေအနေကိုတော့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းရင်မှုဗိုလ်မှူးချုပ်စော်မင်းထွန်းကခုလိုပြောပါတယ
်မင်းကတော့ကျွန်တော်တို့ကိုသတင်းပို့ထားတယ်ရဲရင်တန်းကောင်တက်လို့ပြန်လာတဲ့ရဲရင်တန်းတိုက်ခိုက်ခံရတာရှိတယ်ဒူရဲမှုတူကတော့သူကတန်ရာရဲ့စစ်တီပဲစစ်တီတဲ့အမီဆွေးရုံရောက်တဲ့အခါမှာဆုံးသွားတယ်ဆိုတော့ကျွန်တော်တို့ပြီးရတယ်တော်ရတာမင်းပြားဆက်လာတော့ကျွန်တော်ရာမောင်တရရဲ့အရှိမရောက်ဆက်လာမှကျွန်တော်ပြန်ပြီးနှလုံးပေါက်ပဲတက်တက်ကြရှိအဲ့ဒါတော့ပြည်ပြည်ကြံရာရှိတူရှိပါဦးကြာတော့
မနေ့ကကြောက်တော်မြို့နယ်နဲ့ပုံနှကျုံမြို့နယ်ကြားဗိုင်းတော်ချေရွာနားမှာအေအဖွဲ့ကနေရဲတပ်ဖွဲ့ရင်နန်းကိုမိုင်းခွဲတိုက်ခိုက်မှုကြောင့်သူရဲမှုတောင်းလွန်ပါဝင်နှုတ်ချဆုံးပြီးတဦးတန်ရာရရှိခဲ့ပြီးတော့တပ်ဖွဲ့ပိုင်းမော်တော်ယာဉ်3စီးပျက်စီးသွားကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ကနေသတင်းထုတ်ပြန်ထားပါတယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ရခိုင်ပြည်နယ်မင်းပြားမြို့နယ်နဲ့ဗုဒ္ဓတောင်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းအေအေပြန်ကြားရေးရာရှိခိုင်တုခကပြောပါရယ
်ဩဂတ်စ်လ20ရက်နေ့မနေ့7နာရီမှာမင်းပြားမြို့နယ်ကလမတောင်ကျွာရဲ့အနောက်တောင်ဖက်ကအဲ့မှာတချင်းဖြစ်တာရှိတယ်။အဲ့မှာတော့ရန်သူဘက်က9ဦးကြာဆုံးတာရှိတယ်ဗျ။နောက်ပြီးတော့ဒီမနေ့စနေရီအွန်ရွာနဲ့ဒီချွေတမရွာကြပေါ့နော်။အဲ့ဒါလည်းမင်းပြားမြို့နယ်ထိမှာပဲ။အဲ့ဒီမှာနောက်ထပ်တချင်းဖြစ်တာရှိတယ်။ဆိုတော့အဲ့ဒီမှာရန်သူဘက်ကနေ9ဦးကြာဆုံးတာရှိတယ်။နောက်ပြီးတော့ဒီဘူးတီတောင်မြို့နယ်ထဲမှာဒီဩဂတ်စ်လ20ရက်မနေ့4နာရီခွဲကနေပြီးတော့ဒီ9နာရီခန့်ပဲเนาะဒီကောင်းသေးရွာရဲ့အရှိမောက်ဖက်တောင်တန်းပေါ်မှာတိုက်ပွဲဖြစ်ခဲ့တာ
မနေ့ကမင်းပြမြို့နယ်တွင်ဖြစ်တဲ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကကြဆုံမှုတွေများပြားနေတယ်လို့အေဘက်ကပြောနေတယ်လို့တီးခြားသိမှပြုတ်နိုင်သေးပါဘူးဒီလပိုင်းကဆက်လို့မင်းပြမြို့နယ်မှာတိုက်ပွဲဆက်ဆက်ဖြစ်ပွားနေခဲ့ပြီးစစ်ဖြစ်ပွားရာဖုံနာချောင်းတဝက်ကရွာ30နီးပါးကိုဒီလပထမပတ်ကစပြီးမြန်မာစစ်တပ်ကနေသွာလခွေကိုပိတ်ပင်ထားခဲ့ပါတယ်။ဒီရက်ပိုင်းတွင်ရွာသားတွေကိုသွာလခွေပြုလာတဲ့ဆိုပေမဲ့စန္ဒရိတ်ခတည်ယူခွေကိုကန့်တတ်ထားတယ်လို့မင်းပြမဲဆန္ဒနဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးလှသိန်းအောင်ကအခုလိုပြောပါတယ
်။မနေ့ညနေကကျွန်တော်မင်းပြကိုရောက်တယ်လွတ်တော်ပြီးတော့ဒီနေ့ကျွန်တော်အဲ့ဒီဘက်အပိုင်းကိုစုစမ်းဖြေလိုက်တော့ရွာတရာကလူ၄၀၀ယောက်လောက်ပဲသူတို့ကဆန်လေးတိတ်လောက်ပဲဝေခွင့်ရှိတယ်ပေါ်တဲ့ရှင်ကတော့ဘသူမှသွာလာဆွမရဘူးဆိုတဲ့အနေအထားမျိုးပေါက်တာကလည်းတော့တနေ့ရက်ကဝီယူခွင့်ကိုတော့ပိုက်ပါထားတော့ပဲ။များများစားစားဝင်လို့မရဘူး။ဒီဘက်ကဟိုစေတနာရှင်တွေသွားပြီးလူကမ်းတွေဆိုတဲ့အပိုင်းတွေဟိုမရသေးဘူး
။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစိုက်ပွဲတွေနေ့စဉ်ဆိုသလိုဖြစ်ပွားနေပြီးစိုက်ပွဲတွင်ဒေသခံပြည်သူ6000ကျော်စစ်ပေးသိမ်းရှောင်နေရပါတယ်။အလားတူရှမ်းပြည်နယ်မြောက်ပိုင်းဘက်မှာလည်းမြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့ကြားစိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေစေဖြစ်ပါတယ်ခင်ဗျာ။